မြန်မာနိုင်ငံမှာကြုံရတဲ့ဒုရုဆနပြပွဲနဲ့ဒီနိုင်ငံကြီးချက်တဲ့နဲ့ပတ်သက်ပြီးတော့ဖြစ်ရှင်းဖို့ဆိုတဲ့နေရာမှာ2010ခုနှစ်ရွေးကောက်ပွဲရလည်းရဆိုရသိအောင်မှာပဲမက်ဆီယင်းစနစ်ကိုပြန်လည်စစ်ဆေးသွားဖို့လိုမယ်လို့ဒီမအရေးကြီးတာသူဒေါက်တာတင်မောင်တန်းကတိုက်တွန်းပါတယ်။ဒါပြင်ဒီအဖမ်းဆီးခံရတဲ့အတိုင်ပညာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပြန်လွှတ်ပြီးတော့ဒီလွတ်မြောက်နေတဲ့အချိန်ဤနဲ့စကားပြောနှိမ့်နိုင်မှာလားဖြီထွက်နိုင်မယ်လို့လည်းသူ့အမည်ကိုပြောပါတယ်။ဒီမှာအရေးသုံးသပ်လေးလာသူဒေါက်တာတင်မောင်တန်းကိုကျွန်တော်ဆက်သွယ်မိမြန်ထားတာဖြစ်ပါတယ်ကျွန်တော်သားညဦးပါဒေါက်တာတင်မောင်တန်းပြဒီနေ့ဆိုရင်ဒီဆနာသိမ်းပြီးတော့ဒုတိယနေ့အဖြစ်နေပါတော့လူဆနာပြမှုတွေပြောမယ်ဆိုရင်တော့မြမာပြည်ကမြို့ကြီးတော်များများမှာပါတော့ဆနာပြမှုတွေဖြစ်တယ်ရန်ကုန်မန္တလေးမှာလည်းဒီဆနာပြသိမ်းကဏ္ဍလောက်ဖြစ်လာတယ်ခင်ဗျအဲ့တော့ဒီဆနာပြပွဲအချိန်နဲ့ပတ်သက်လို့ပေါ့
လူတိုင်းလူတိုင်းကကောင်းဆောင်မရှိပဲသူစိတ်ဓာတ်နဲ့သူဒီမိုကရေစီကိုကောင်းဆောင်နေကြတယ်ဒါအင်မတန်ကောင်းတဲ့အချိန်ဖြစ်တယ်အမှန်ကောင်းတာဖြစ်တဲ့အတွက်ကြောင့်မလို့အစိမ်းဘုံကလည်းပုံပြီးကြီးလာလိမ့်မယ်။ဒီကြိုင်ထဲမှာပဲတိုင်းပြည်အနေနဲ့တက်မတော်ရဲ့ပုံရိပ်အနေနဲ့ကြီးလို့ရှိရင်လည်းစိုးရင်ကြအခြေအနေကိုရှိတယ်လို့ကျွန်တော်ထင်တယ်။အဲ့ဒီအတွက်လည်းချမ်းသာနိုင်တယ်။ဒီအတွက်လည်းကျွန်တော်တော့စိုးရင်ကြတယ်လည်းရှိတယ်။ဒါပေမဲ့လူတွေအားလုံးမှာရွေးချယ်ကြမရှိတဲ့အနေအထားကိုဖြစ်အောင်တက်ကလှုပ်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်ဒီတက်ဘေးကြီးကလွတ်အောင်တော့လူတွေကထွက်ကြရမယ်လို့ကျွန်တော်ထင်တယ်။ကတ်ဘေးကအိမ်ဖြစ်တယ်၊တက်ဘေးကလမ်းဖြစ်တယ်လို့ပြောရမလို့ဖြစ်နေ
။ဒေါက်တာတင်မောင်တန်းပြောသွားတဲ့အချိန်မှာလူတွေကကုကောင်းဆောင်မှုနဲ့ကိုထွက်လာတာပေါ့။တကယ်တမ်းကနိုင်ငံကြီးမှာဥဆောင်မှုတရားရက်ကရှိဖို့လိုတာကိုအဲ့တော့ထွက်လာတဲ့လူတွေအားလုံးကိုဥဆောင်နိုင်မဲ့လူမရှိဘူးလား။ဥဆောင်နိုင်မဲ့အနေအထားရောရှိရလား
။ရှိပါတယ်။ဒီခုချင်းကကိုအသိစိတ်တက်ကိုလုံနေကြတဲ့အချိန်မှာပဲကိုပင်ကိုနိုင်တို့ရှိနေတယ်ထွက်လဲထွက်လာတယ်။ဒါကောင်းပါလေ။အဲ့တော့ဥဆောင်လည်းကျွန်တော်တို့ကစုစည်းညီညွတ်ဖို့လိုတယ်ကိုမင်းကိုနိုင်ကလည်းအဲကျွန်တော်အခုပြန်တက်လာတဲ့ဖေရှင်ကကြားလိုက်တယ်အားလုံးညီကြနော်ဆိုတဲ့စကား
ဒေါက်တာတင်မောင်တန်းပြောသွားတဲ့ခါမှာတက်မတော်ရဲ့ပုံရိပ်ကလည်းစိုးရင်လည်းတက်မတော်အနေထားကဘလူးလာမလဲဆိုစိုးရင်လည်းအဲ့တော့တက်မတော်ဘက်ကဘလူးတုံ့ပြန်လာမယ်လို့ရောယူဆပါလေခင်ဗျ
တက်မတော်ကရွေးရမှာကတော့ဘုဂျုံမူကြီးမင်းအောင်လိုင်းနားမလားဒါမှမဟုတ်ပြည်သူတွေကိုတတ်ပြီးတော့ထွက်မလားနှစ်ခုပဲရှိတယ်လို့ထင်တယ်အခုချိန်ထိရောက်သွားတာကြည့်ရတာအဲ့တော့အားလုံးအတွက်ကောင်းတာကတော့တက်မတော်ရဲ့ခက်ပေါက်ကနံပါတ်1ဘိုးချုပ်မူကြီးမင်းအောင်နိုင်နားလိုက်ပါနံပါတ်2ပြီးခဲ့တဲ့ရွေးကောက်ပွဲရက်လက်ကိုလက်ခံအတည်ပြုလိုက်ပါနံပါတ်3တက်မတော်ကပြောနေတဲ့ကျန်တဲ့ပါတီတွေတချို့ကလည်းပြောနေတဲ့ဒီမဲချင်းနဲ့မဲမတမာမှုဖြစ်နိုင်တယ်ဆိုတော့အဆက်အစားဟုတ်မဟုတ်တီးကြလွတ်လပ်တဲ့အဖွဲ့နဲ့အဲ့ဒီ NLD အစိုးရအောက်မှာပဲလေ့လာတာကို NLD ကလက်ခံလိုက်ပါနံပါတ်၄55 59စာလုံးကိုပြင်လိုက်ပါတပိုင်းပဲပြင်ပြင်ပါပဲပြင်ပြင်ပြည်သူလူထုချစ်မြတ်လို့တဲ့ခေါင်းဆောင်တွေအစိုးရအဖြစ်နဲ့တမရအဖြစ်နဲ့တက်နိုင်တဲ့အနေအထားတစ်ခုကိုတက်ကပေးလိုက်ပါပြီးရင်နံပါတ်၅ပြီးလို့ရှိရင်တက်ကကြားနေအနေအထားကိုဆိုင်မှာကျွန်တော်တို့ဂန္ဒီစာချုပ်နဲ့ဓမ္မတက်မတော်ကိုပြန်လဲထူထောင်တဲ့အချိန်တုန်းကချမှတ်ခဲ့တယ်လို့ပဲတက်ဟာလူမျိုးစုတစုရဲ့တက်မဖြစ်ဘူးနိုင်ငံရေးပါတီတရားရဲ့တက်မဖြစ်ဘူးเนาะဒါအင်မတန်အရေးကြီးပါတယ်အဲ့ဒီတည်းကဗိုလ်ချုပ်ကြီးစလင်းကသတိပေးခဲ့ပါတယ်နိုင်ငံရေးပါတီတရားရဲ့တက်မတော်ဖြစ်ရင်မင်းတို့တိုင်းပြည်ရဲ့အနာဂတ်မကောင်းဘူးဆိုတဲ့စကားရှိပါတယ်ပြင်သန်းထောင်းရတယ်เนาะဘိုက်ဆောင်တက်ရုပ်သေးတက်ကျွန်တော်တို့မလို့ခြင်းမဘူးလို့ပြောတော့မောင်းအောင်ပဲတန်ကအင်မတန်ဝမ်းသာစွာနဲ့မင်းတို့အဲ့ဒါဆိုရင်တော့မင်းတို့တိုင်းပြည်ရဲ့အနာဂတ်ကောင်းပါပဲလို့ပြောခဲ့ကျွန်တော်တို့အဲ့လိုမဖြစ်ဘူးအဲ့ဒီလိုမဖြစ်တဲ့အတွက်အောင်တက်မှာတာဝန်ရှိပါတယ်ဒီသမိုင်းကိုပြောင်းပါကျွန်တော်ကဒီလိုထပ်ပေါက်ပေးကြပါတယ
်ဟုတ်ကဲ့ဒါပေမဲ့အခုတက်မလို့ဘက်ကအခုအနေထားကနောက်ဆုတ်သွားမဲ့လက္ခဏာမျိုးရောရှိပါမလားဆရာအသုံးတက်ချက်ဆရာရထားတဲ့အချက်လည်းရ
အခုချိန်မှာတော့ဒါပြောလို့မရသေးပါဘူးအခုကျွန်တော်တို့ကြည့်လို့ရှိရင်တော့ဘုရားမူကြီးမြောင်းနိုင်ကသူ့ရဲ့အပြောင်းရွှေ့တွေကိုလှုပ်ထားတဲ့အတွက်ကြောင့်မလို့သူ့ရဲ့တစ္ဆာကံနေနဲ့တက်မှာရရှိနေတယ်လို့ဒီလိုပဲကျွန်တော်တို့အပြင်ကမြင်ရပါဘုရားမူကြီးမြောင်းနိုင်ကသူ့ရဲ့အာဏာကိုစုစည်းဖို့ခိုင်မာအောင်လုပ်ဖို့ပုဂ္ဂိုလ်ရေးအာဏာပေါ့ဒါအထင်ရှားလုပ်နေတယ်ဆိုတဲ့လက္ခဏာကိုကျွန်တော်တို့တွေ့ရပါတယ်ဒါမကောင်းပါဘူးဘာကြောင့်လဲဆိုတော့ဒါဒီခုနကန္ဒီစာကန္ဒီစီဝေးမှာသင်တန်းထုံးပြောသွားသလိုပဲရုပ်သေးတက်ကပိုက်ဆောင်တက်ဖြစ်အောင်ပြောင်းနေတဲ့အတွင်းလက္ခဏာရှိပါတယ်။ဒါကြောင့်မလို့เนาะကျွန်တော်အနေနဲ့ကတော့အကုန်လုံးအေးရအေးချောင်း တော်ဆန်းစုကြည်တို့ကိုပြန်လွတ်ပေးလိုက်ပြီးတော့ညှိနှိုင်းဆွေးနွေးပါအကျဉ်းသားဖြစ်နေညှိနှိုင်းဆွေးနွေးရင်တော့ကျွန်တော်ထင်တယ်တော်ဆန်းစုကြည်တို့ကလည်းလက်ခံကြမှာမဟုတ်ပါဘူးနိုင်ငံတကာကလည်းတိုက်တွန်းထားတယ်လို့ညှိနှိုင်းဆွေးနွေးတဲ့နည်းနဲ့အခြေချဖို့ပြောထားပါတယ်ဒါပေမဲ့အဲ့ဒီလိုညှိနှိုင်းဆွေးနွေးရမှာလွတ်လပ်သောပါတီလွတ်လပ်သောခေါင်းဆောင်လွတ်လပ်သောလူတွေဖြစ်နေညှိနှိုင်းဆွေးနွေးတာမျိုးပဲဖြစ်ရပါမယ်အကျဉ်းသားအဖြစ်နဲ့ညှိနှိုင်းဆွေးနွေးတာမျိုးလက်ခံလို့နိုင်ငံရေးရရလိမ့်မယ်မထင်ဘူးအဲ့ဒါဆိုရင်ရှေ့ကိုရောက်ချင်မှလည်းရောက်လိမ့်မယ်လို့ကျွန်တော်ထင်တယ်
။အဲ့ဒီပေါ့နော်အဲ့တော့နိုင်ငံတကာရဲ့အခမ်းအနားအထူးဖြင့်တရုတ်နဲ့ regional ပေါ့နော်ဒီအာဆီယံတို့ရဲ့အခမ်းအနားကဘယ်လိုများဖြစ်လာနိုင်လဲ
။အခုတတိယတော့ကုလသမဂ္ဂအတွင်းမှုချုပ်စကားအရာကုလသမဂ္ဂတစ်ခုလုံးကလူရင်းကောင်စီဆုံးဖြတ်ချက်အတိုင်းပါလာအောင်နော်မြန်မာနိုင်ငံမှာအာဏာသိမ်းတာကိုလက်မခံဘူးပါလာအောင်ကုလသမဂ္ဂအတွေ့အမှုချုပ်ကလုံနေတယ်လို့ရေဘူးအားဖြင့်သူကလည်းပြောထားတာတွေ့ရပါတယ်အသေးစိတ်ပါလေလုံနေတယ်တော့ကျွန်တော်တို့မသိပါဘူးပြီးခဲ့တဲ့ကြေညာချက်မှာနော်တရုတ်ရုရှားပါလာတယ်အဲ့ဒါကလည်းဒီမိုကရေစီအရွေးအကြီးကိုတွားဖို့တိုက်တွန်းထားပါတယ်အဲ့ဒီချိန်မှာအာဏာသိမ်းတာကိုရှုတ်ချတယ်ဆိုတဲ့အသုံးလုံးကိုလည်းရှောင်ထားတာကျွန်တော်တို့သတိထားမိပါတယ်အဲ့တော့ခုနဒီမိုကရေစီကိုရွေးဖို့ဆိုရင်ရှိသေးတိစောက်ထားပြီးဒါတွေအပြင်လည်းကြီးဖြစ်ပေါ်လာတဲ့နော်မဲနဲ့ပတ်သက်တဲ့မယုံကြည်မှုတွေအပြင်မယုံကြည်ဘူးဆိုတာဒါတက်တက်လောက်ကြံတယ်လို့ပြည်သူလူထုကြီးကယုံကြည်ကြတာကိုလည်းတွေ့ရပါတယ်ဘယ်လိုပဲဖြစ်စေနော်လူနည်းစုပဲဖြစ်စေတက်ကပဲဖြစ်စေပြောလာတဲ့အတွက်ကြောင့်ဒီလောက်ကြီးကြီးကျယ်တဲ့ဟာဖြစ်တဲ့အတွက်ကြောင့်မဟုတ်လို့ကျွန်တော်တို့တီးကြလွတ်လပ်တော့ဖွင့်နေတော့ကျွန်တော်တို့ဒါကြည်လာကြည့်စေချင်ပါတယ်ဒီပိုင်းထဲမှာပဲဒါကစနစ်နဲ့ပတ်သက်နေပါတယ်ဘာကြောင့်လဲဆိုတော့UEC မှာကစည်ရင်ရှိတာမဟုတ်ပါဘူးထွေးဦးမှာစည်ရင်ရှိတာပါပြီးရင်ကျွန်တော်တို့လာဘောက်ကမှာစည်ရင်ရှိတာပါဒီ institution ကြီးနှစ်ခုကိုလည်းစနစ်သဘောအရပြောင်းလဲဖို့လိုအပ်ပါတယ်စည်ရင်တွေကသလွဲတွေပါအမားတွေပါဒါကိုလည်းကျွန်တော်တို့ပြီးခဲ့တဲ့အစိုးရလက်ထက်သမ္မတရုံးဝန်ကြီးတွေပတ်သိမ့်ကိုသွားတဲ့အခါမှာတတိချာချောင်းကိုဒီစည်ရင်တွေကလွဲနေတယ်ခင်ဗျားတို့ကောက်ရမှာကမြေပြင်အနေအထားနဲ့ကြော်ညီတဲ့စည်ရင်တွေကိုကောက်ရမှာပါလို့ပြောခဲ့တယ်ပြီးတော့ကျွန်တော်တို့ရဲ့မူဝါဒစဉ်းစားပုံတွေမှာလည်းစဉ်းစားဖို့အခြေခံပြီးစဉ်းစားတာအင်မတန်နည်းတဲ့ပဲကြောင့်မို့လို့အောက်ခြေကလည်းစဉ်းရင်းဆိုရင်အလေးထားတာနည်းပါတယ်ဒါကစနစ်ဆိုင်ရာပြဿနာဖြစ်ပါတယ်ဒါကိုပြင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့က UEC နဲ့တကွာဒီမဲချင်းမှာပတ်သက်နေတဲ့ဌာနကြီး3ခုဝန်ကြီးဌာနကြီး3ခုရဲ့ institution နဲ့ analysis လို့ပြောတဲ့အဖွဲ့ကြီးဆိုင်ရာကျင့်သုံးဆိုင်ရာနော်ပိုင်းခြားသုံးသပ်မှုတွေလုပ်ဖို့လည်းလိုပါတယ်နော်ဒါကြောင့်မို့ပြီးကြလွတ်လပ်တဲ့ပညာရှင်အဖွဲ့တစ်ဖွဲ့နဲ့တုံ့တက်ချင်းအဖြစ်ဖြည့်ရှင်းလို့လည်းရတယ်နော်ကုလသမဂ္ဂကလည်းဒါကိုအကူအညီပေးလို့ရတယ်ဒါပြင်ကုလသမဂ္ဂဟာအပြုသဘောဆောင်တဲ့ခုနညှိနှိုင်းခြင်းဖြစ်ဖို့အတွက်လည်းရှားဝင်ပေးလို့ရပါတယ်ဒါပေမဲ့သမ္မတော်ကသုံးဖြတ်ချက်တစ်ခုတော့ခိုင်ခိုင်မာမာချားဖို့လိုတယ်ငါတို့ဒီဂျားနေနေသားကိုရွေ့မယ်ဒါဒီမှာဘုဇုကြီးစင်သတိပေးခဲ့သလိုနော်နိုင်ငံရေးပါတီတရားတက်မဖြစ်စေရဘူးဆိုတဲ့ဆုံးဖြတ်ချက်ကတော့ရှိဖို့လိုတယ်။ဟုတ်ရင်ဗမာပြည်ဘယ်မှာရွေးမှာမဟုတ်ဘူး။ဒီတန်တရားကမထွက်နိုင်ဘူးဖြစ်နေတယ်။
အဲ့တော့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကမနေ့ကဒီအလုတ္တမားတွေအစိုးရဝန်ထမ်းတွေပေါ့အားလုံးအလုတ်မဆင်ဘူး88က88ငင်းပွင့်ပေါ့နော်။ကုမင်းကုန်နိုင်ကနေပြီးတော့တိုက်တွန်းလိုက်တာရှိပါတယ်။ပြောရမစိုးထွေးသပိတ်ကိုဥတီနေတဲ့အနေအထားမျိုးပါ။အဲ့တော့အဲ့ဒါကလက်တွေ့ကြရလားတကယ်ဖြစ်လာနိုင်ရလားကျွန်တော်သင်္ဘောသားအမြင်ပြီးချင်ပါတယ
်။ကျွန်တော်တို့လူတိုင်းကမိမိကိုယ်ကိုစမ်းသပ်ဖို့လိုပါတယ်နော်နိုင်ငံကတော့ကုလသမဂ္ဂကတော့လုံးမပါပဲလို့အားကိုးလို့မရပါဘူးနိုင်ငံကထောက်ခံတယ်ပံ့ပိုးတယ်ဆိုတာဂျိုင်းတောက်ပါဂျိုင်းတောက်ကခြေတောက်မဟုတ်ပါဘူးလူတိုင်းလူတိုင်းကိုယ်ခြေတောက်နဲ့ကိုယ်တတ်နိုင်သလောက်ရှောက်ရမယ်အခြေအနေပါလက်တွေကိုဆန်တမ်းမှုလိုတယ်ခြေတောက်တွေလမ်းလျှောက်ဖို့လိုပါတယ်ဒီလိုပဲအထွေထွေသပိတ်ကြီးမှဝန်ထမ်းတွေကလည်းပါဘူးအများကြီးလိုပါတ
ယ်ဒါကတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့မြန်မာရေးလေးလာသူတို့တက်တင်မောင်းတန်းကိုဆက်သွယ်မြင်ရခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တားညစ်ဦးပါ